ွန်ပျူတာအင်တာနက်ခေတ်ကြီးတဲ့မှာတခြားဘာသာစာပေတွေလိုပဲမြန်မာစာကိုကမ္ဘာလည်မှာတင်ကျယ်စေဖို့ Unicode လို့ခေါ်တဲ့နိုင်ငံတကာစံသတ်မှတ်ထားတဲ့စနစ်မှာဆွေးနွေးနိုင်အောင်လုပ်ဖို့အတွက်လိုနေတာကိုဒီတစ်ပတ်မှာပြောပြပေးပါမယ်မြန်မာရင်းအွန်လိုင်းမှာအသုံးများတာက Sorry Form ပါအဓိကအစိုးရ website တွေမှာတော့ Unicode နဲ့ kait တဲ့မြန်မာ3အပြင်မ kait တဲ့ Sorry Form ကိုပါပြောင်းပြီးကြည့်လို့ရအောင်လုပ်ပေးထားပါတယ်ပြည်ထောင်စုတို့ဗရောက်တို့ဝင်းအင်းဝါတို့လို Unicode နဲ့ kait တဲ့ Form ပေါင်းက12ခုရှိပါတယ်အစိုးရ website ပေါင်း40လောက်မှာကြည့်ရင် Unicode နဲ့ kait တဲ့12ခု Sorry နဲ့18ခုမြန်မာဘာသာနဲ့ကြည့်မြင်ရတာက10ခုလောက်ရှိနေတာတွေ့ရပါတယ်ဒီလိုအကွဲကွဲအပြားပြားဖြစ်နေတာရဲ့ဆိုးရတဲ့ရလက်ကို2015ရွေးကောက်ပွဲမှာမဲပေးမဲ့မဲဆန္ဒရှင်ဆင်းရဲထောက်ပြမှုစ조사တဲ့နေရာမှာတိတိတသားတွေ့ခဲ့ရပါတယ်မြန်မာနိုင်ငံဟာအဆအဆနောက်ကျနေတာမို့တက်လာတဲ့ဆိုးရတဲ့ကပြုပြင်ပြောင်းလဲရေးလှုပ်ဆောင်တဲ့နေရာမှာဆက်သွယ်ရေးမှာအရေးပါတဲ့မြန်မာစာအတွက်မြန်မာဖောင့်ကိုစံတတ်မှတ်ပေးဖို့အတွက်ပထမဆုံးလှုပ်တင်တယ်လို့American Tech သို့အချက်လက်ဆိုင်ရာပညာရှင်ဦးမြင့်ထွေးကပြောပါတယ်
။ဒီမှာတကားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဘာပေါ်ကိုရွှေ့တဲ့အခါမှာအရင်တော့ကျွန်တော်တို့ Safari နဲ့ရေးကြတယ် Typewriter လေးနဲ့ရေးကြတယ်။အခုကျတော့ Digital Kit လို့ခေါ်တာပေါ့ဗျာ။နော် Computer Kit မှာကျတော့ဒီကဘာလုံးဝကိုယ့်ပြောကိုယ့်ဘာသာအတွက်ကိုဟို Standard တစ်ခုရှိတယ်။အဲ့ဒါကို Unicode လို့ခေါ်တယ်။အဲ့ဒီ Unicode ကရှိရတယ်အဲ့ဒီလိုမရှိခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အခုရွေးကောက်ပွဲမှာသုံးတဲ့ software တွေ database တွေကကျွန်တော်တို့အချို့နေရာတွေကမကိုက်နေတဲ့အခါမှာပိန်တဲ့အခါကျတော့ရှိရင်တန်းပြီးတော့ဖတ်လို့မရတာလို့ပိန်ထားတဲ့ software တွေတောင်းချင်အတုံးလေးတွေပဲမြင်နေရတာလို့အချို့ software တွေဆိုလို့ရှိရင်တန်းကြည့်ချင်လို့ရှိရင်ကြည့်လို့မရတော့ပတ်ပတ်ထပ်ပြီးတော့ရေးရတာလို့အဲ့ဒါမျိုးတွေလောက်ပါဆိုတော့မလို့အဖက်နဲ့ပို့ပြီးတော့ခက်ခဲသွားတဲ့အပိုင်းတွေရှိတယ်အဲ့ဒီဥစ္စာတွေကရွေးကောက်ပွဲမှာမဲဆင်းနေပြဿနာတွေကအပိုင်းတစ်ပိုင်းနေနဲ့ဖြစ်လာတယ်ဆိုအဲ့ဒါကြောင့်မလို့ကျွန်တော်တို့စီမှာဘာလုပ်ပြန်လဲဆိုတော့နောက်တစ်ခါကျွန်တော်တို့ရေကောက်ပွဲလုပ်မယ်ဆိုကျွန်တော်တို့ပထမဦးဆုံးလုပ်ပြန်တာတော့တိုင်းပြည်အတွက်လည်းကောင်းပါတယ်အားလုံးအတွက်မြန်မာဖော့ကဒီကဘာလုံးကတိမှပြတဲ့ ISO compliance unicode ကိုပမာသွေးရနေနဲ့အားဆိုင်ပြီးတော့လုပ်ဖို့လိုပါတယ
်ဒီလိုလုပ်တဲ့အခါမှာပေါ့နော်ဟိုဘယ်ကနေစမလဲအရင်ဆုံးရှင်းပြပေးပါဦ
းဒီအခုပမာကြီးမှာထွက်တဲ့ form တွေဆိုရင်တင်စားဆိုဝင်ရမှာတော့လေအော် internet မှာဆိုရင် source တုံးတယ်အချို့ဒီအစိုးရရောင်းနေမှာဆိုရင် unicode တွေတုံးပါတယ်အခုဆိုရင်သမ္မတရောင်းရဆိုလို့ရှိရင်နှစ်မျိုးထွက်ပါတယ် unicode နဲ့ source code နဲ့ထွက်ပါတယ်အဲ့ပြဿနာဘာဖြစ်လဲဆိုတော့တခုကမှ standardize ဖြစ်တဲ့အခါကျတော့ကျွန်တော်တို့မှာအခုဆိုရင်တခုခုဖတ်ချင်လို့ရှိရင် RTO စာဆိုလို့ရှိရင် software နဲ့ဖတ်ပြီးဒါနဲ့ဖတ်လို့မရဘူးဟိုကဆိုရင်ဟိုကနဲ့ဖတ်လို့မရဘူးအမျိုးမျိုးပြဿနာတွေကပါတယ်အဲ့ဒါမျိုးတွေမရှိအောင်လို့တခုတည်းဖြစ်သွားအောင်လို့ရှင်းလင်းပြောရင်တော့ပုံမှန်စကားပုံမှန်စလုံးရေးပုံရင်းနီးပင်ပုံရင်းရေးတဲ့အတိုင်းပဲကျွန်တော်တို့ပမာစလုံးနေအကုန်လုံးတပြိုလေးဖြစ်ဖို့လိုပါတယ
်။စံသတ်မှတ်ဖို့လိုတာပေါ့နော်
။ဟုတ်ပါတယ်ဗျ
။ဟုတ်ကဲ့ဒီလိုစံသတ်မှတ်တဲ့ခါမှာဘာတွေအကျိုးရှိမလဲ
။အာတပတ်တိကအဲလိုစံသတ်မှတ်တဲ့ခါကျတော့အလွယ်ဆုံးတစ်ခုပြောပြရမယ်။ကျွန်တော်တို့ဖုန်းလေးတွေအခုအစ်စ်တွေထပ်ဝင်လာတယ်။ LG တို့ကျွန်တော်တို့နောက်ပိုင်း Samsung အစ်စ်တွေဝင်လာတယ် S6 တွေပါလေ။အဲ့ဒီဖုန်းတွေပေါ်မှာကျွန်တော်တို့အိုးရင်တော့ဖတ်လို့ရတယ်။မြန်မာဖုန်းတွေအခုတင်တဲ့ခါမှာဖတ်လို့မရတော့ဒီဥစ္စာအခုမှမဟုတ်ဘူး။အမြဲတမ်းဖြစ်နေ။အဖုန်းတစ်ခု upgrade လုပ်လိုက်တိုင်းမြန်မာဖုန်းအစ်စ်ပြန်သွင်းနေရတယ်။နောက်ပြီးအစ်စ်ပြန်လုပ်နေရတယ်။အဲ့ဒါတော့ရဲ့အစားကျွန်တော်တို့က Unicode Standard ဖြစ်သွားတယ်။အဲ့ဒီဖုန်းလေးဝင်လာမြန်မာဖုန်းလို့ရွေးတဲ့ကြတဲ့တပြိုင်နက်တည်းကျွန်တော်တို့မြန်မာစလုံးကိုတန်းဖတ်လို့ရတယ်။ခုနကလိုဖုန်းသိရလို့ဒီဟာမြန်မာဖုန်းဖတ်လို့မရဘူးဆိုပြီးတော့ကျွန်တော်တို့ဟိုဖုန်းဆိုင်ကိုယူသွားပြီးတော့မြန်မာဖုန်းလေးသွင်းပေးပါဦး။အဲ့ခက်ကမရှိရတော့ဒါကြောင့်မလို့ကျွန်တော်တို့ Unicode ဆိုတာကိုလောက်ရတာ
။ဒီ Unicode ဖြစ်ဖို့အတွက်ကဘယ်သူကနေပြီးတော့ဦးစီးပြီးလုပ်ဖို့လိုပါလဲ
။ Unicode ကရှိပြီးသားပါ။အခုလိုလောတဲ့အချိန်လေးမှာ Unicode ကရှိပြီးသားအဲ့ဒီဥစ္စာကိုအစိုးရအနေနဲ့ဖွဲ့စည်းတစ်ခုကိုတာဝန်ပေးရမယ်။အရင်တော့ဆိုလို့ရှိရင်ပမာကြီးမှမြန်မာစာအဖွဲ့ဆိုတာရှိပါလေ။အမှန်တရားဖေးရတယ်မြန်မာအမိန့်တန်တွေပါထုတ်တဲ့ဥစ္စာတောင်းမယူရဲ့ရှိပါတယ်အဲ့လိုမျိုးအဖွဲ့အစည်းတစ်ခုကိုပညာရေးဝန်ကြီးဌာနတို့ဆက်သွယ်ရေးဝန်ကြီးဌာနတို့အဲ့ဒါညီပြောစူးစီးပြီးတော့အစိုးရကိုလည်းရနေပြီးတော့ဒီဖော့ကိုသုံးပါတခြားဖော့တွေကိုတရားမဝင်ဘူးဆိုပြီးတော့အစိုးရအနေနဲ့လှုပ်ဖို့ကောင်းပါတယ်အဲ့ဒီလိုမျိုးအစိုးရဘက်ကအားပါပြီးလှုပ်ပေးမှကျန်တဲ့လူတွေကနောက်ကနေပြီးတော့လိုက်နာအောင်ရှင်းပေါ့လို့လာပေါ့ဗျာ
ဆရာအခုလောလောဆယ်မှာဆိုလို့ရှင်ဇော်ဒီဖော့ကလူတိုင်းနဲ့တုံးနေတယ်နော် Zoji Phone နဲ့မှတ်တမ်းမှတ်ရာဒီတော်တော်များများရှိနေပါပြီဆိုတော့ဒီ Zoji Phone ကိုပဲမြန်မာ Unicode ဖြစ်နေပြောင်းပြီးတော့ဒီ Unicode ဖြစ်တဲ့အထည်ကိုလှုပ်လို့ရရနိုင်ပါလား
တို့ပြောင်းနေကြတယ် Zoji ကို Unicode အနေနဲ့ပြောင်းရမယ်အလုံးမဖြစ်ဘူးတကယ်လို့ပြောင်းမယ်ဆိုရင်လည်း Zoji ကိုလည်း Zoji Unicode အနေနဲ့ပြောင်းရင်ပြောင်းလိုက် ဒါပေမဲ့အလုံးလုံးတဲ့အထိကျွန်တော်မြင်ရသလောက်ဆိုစောကြီး Unicode ဆိုပြီးထောက်ပင်တယ်လေစောကြီး Unicode က Unicode အနေနဲ့တစ်ကမ္ဘာလုံးကအသိမှတ်မပြုထားဘူးဒါကြောင့်မလို့ကျွန်တော်တို့စောကြီး Code တွေကိုအသက်ထွက်တဲ့ phone တွေမှာပြင်လို့ရှိရင်ကျွန်တော်စောကြီးတွေကိုဖတ်လို့မရဘူးအဲကျွန်တော်တို့ဘာနဲ့ဖတ်ရလဲဆို Unicode တွေနဲ့ဖတ် Unicode တွေနဲ့ဖတ်ပြီး Unicode တွေနဲ့ type တော့လို့ရှိရင်လေစောကြီးမှာကျွန်တော်တို့အကောင်လုံးဟို garbage အကောင်လုံးဖတ်လာတာပေါ့ဗျာကြားချင်တာလေဗျာတခုတော့ရှိတယ်စောကြီး font တွေကိုပဲ conversion process ပြီးပြီးတော့ conversion ဆိုတာစောကြီး font နဲ့ပြီးတော့ unicode အနေနဲ့ပြောင်းဖို့ programming တွေရှိပြီးပြောင်းရင်အဲ့ဒီတည်းပဲရှိရလောလောဆယ်ဘာဖြစ်လဲဆိုတော့ ISO မှာမြန်မာ unicode ကရှိပြီးသားပါစောကြီးကအပြင်ကသက်သက်ကြီးတာလို့ဖြစ်တင်တာတခုပေါ့လေ unicode ISO standard for international standard organization ဆိုတာတကဘာလုံးအတွက်ကိုသူကလောက်ထားတာအဲ့ဒီမှာဘာမှ font တခုရှိပြီးသားဖြစ်အဲ့ဒီ font ကိုသုံးခဲ့မယ်ဆိုတော့ကျွန်တော်တို့အနေနဲ့အကျိုးများရှိတယ်
ဒီစောကြီးကိုတုံးရအကျိုးမရှိလား
စောကြီးတုံးတဲ့အခါမှာစောကြီးက ISO compliant မဖြစ်တဲ့အတွက်ကြောင့်ဒီမှာမပြုတ်တဲ့အတွက်ကြောင့် software တွေဟို computer တွေအဖြစ်နေတိုင်းနေတိုင်းစောကြီးကနေပြီးတော့နောက်ကနေပြီးတော့အဖြစ်လိုက်လိုက်ရေးရပါတယ်အခုလည်းရေးနေတော့မှာပဲတကယ်လို့မရတာကျွန်တော်တို့ unicode ကိုသာ target မယ်ဆိုရင်အဲ့ဒီလိုမျိုးခဏခဏလိုက်ရေးရမလို့ပါဘူးမလို့တဲ့အတွက်ကြောင့်ဘာဖြစ်လဲဆိုတော့ပိုက်ဆံရအများကြီးသက်သာပါတိုင်းကြီးမှာရှိတဲ့ဒူလီဖုန်းထားပါတော့အလုံးတစ်ပင်းကိုထုတ်ပေးရဆိုအလုံးတစ်ပင်းအတွက်ကို unicode သုံးမယ်ဆိုလို့ရှိရင်ခလုတ်ကလေးတစ်ခုနဲ့ပြီးသွားတယ်တကယ်လို့မရတာကျွန်တော်တို့စောကြီးသုံးကြမယ်ဆိုရင်အဲ့ဒီစောကြီးဖုန်းသုံးလို့ရတဲ့ဥစ္စာကိုထည့်ရပါတယ်ဖုန်းလုံးတစ်ပင်းကိုထည့်ရတာဒါအလုတ်ကတေးသေးကိုကိုမဟုတ်ပါဘူးနောက်တစ်ချက်ကအဲ့ဒါထည့်တဲ့အခါမှာဘာထပ်ဖြစ်လဲဆိုတော့သုံးနေကီးဘုတ်ပါပြဿနာထပ်တက်လာတယ်ဆိုတော့နှစ်ခုရှိရတော့ကီးဘုတ်နဲ့ပိန်းနာနဲ့အကုန်လုံးလုံးလောက်ပါတယ်ဒီဟာကျွန်တော်ရဲ့တိုင်းကြည့်ပင်ပြဿနာပါနောက်ဒီချက်ကြီးတဲ့ပြဿနာတခုကျွန်တော်နိုင်ငံခြားနဲ့ဆက်စပ်နေတာပါပြဿနာတက်ပါအခုနိုင်ကျွန်တော်တို့တိုင်းပြည်ကကွန်ပျူတာနဲ့ပတ်သက်လို့ရှိပါ software မှာမထုတ်ပါဘူး database နဲ့ပတ်သက်လည်းမထုတ်ဘူး word processor နဲ့ပတ်သက်ပြီးတော့လည်းမထုတ်ပါဘူးဒီနိုင်ငံကွယ်သုံးရပါတယ်အင်ဂျင်နီယာနိုင်ငံကြီးရဲ့အခါမှာသူတို့နိုင်ငံကြီးက unicode တွေသုံးတော့ဒီလိုင်းကြီးတုံးကတစ်ခေါက်ပဲပြောင်းပြရလို့လေသုံးလို့ရတယ်ကျွန်တော်တို့နိုင်ငံဒါမျိုးဖြစ်တယ်လေနောက်တစ်ခု standardize လုပ်လိုက်ပါနော် unicode နဲ့ရှိပြီးသားလို့သုံးမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအင်တာနက်တွေပေါ်မှာအင်္ဂလိပ်စာရယ်ပမာစာကိုဘာသာပြန်တာကို Google လာလုပ်ပေးတာမျိုးကျွန်တော်တို့လွယ်လွယ်ကူကူရတယ်ပမာနိုင်ငံမှာရှိတဲ့နေမှာရှိတဲ့ပမာစာပဲဖတ်တတ်တဲ့လူတွေအားလုံးကနိုင်ငံခြားသတင်းတွေကိုပမာလို့ဟိုနားလည်နိုင်တဲ့ဘောနဲ့ပြန်ဖတ်လို့ရတဲ့အစီအစဉ်မှာရှိတာဘဟုပုဒ်တဖြန့်ဖြူးကြီးကအများကြီးပိုအဆင်ပြေသွားမှာဒါကြောင့်မလို့ကျွန်တော်တို့က sanitize ဖြစ်ဖို့ကောင်းပါလေတတိုင်းပြည်တော်အတွက်ကောင်းပါလေဘာသာပြန်ပေးတာရည်တဲ့ဆင်ပြေဖြစ်လာမယ်နိုင်ငံခြားဆော့ဖ်ဝဲတွေကိုတုံးလို့ရှိရင်လည်းသက်သက်ရေးစရာမလိုတော့ပါဘူးသူတို့ဆော့ဖ်ဝဲတွေကိုပဲကျွန်တော်တို့ထည့်ပြီးတုံးနိုင်ရတဲ့အတွက်ကြောင့်လို့သက်သက်ထည့်ရေးစရာမလိုပိုက်စားလည်းပိုသက်သာပါလေ
အချက်လက်ဆိုင်ရာပညာရှင်ဦးမြင့်ထွေးရဲ့ပြောကြားချက်နဲ့လည်းဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ရအောင်ပါ